သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ဗောဓရှင်များကိုစက်တင်ဘာလ15ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများမြန်မာနေကကြီးညာခဲ့တဲ့ဩစတြေးလျအတွက်ကာကွယ်ရေးအဆုံးစီကိုဒေါ်လာ12ဘီလီယံသို့တိုးမြင့်သည့်ရန်ပုံငွေသည်အမေရိကန်ရဲ့တောင်းဆိုမှုများကိုချိန်နှက်စေရန်အတွက်လုံဆောင်ရမဟုတ်ကြောင်းဒူးဝန်ကြီးချုပ်ရစ်ချတ်မောကညင်းဆိုခဲ့ပါသည်ရန်ပုံငွေသည်ဩစတြေးလျရဲ့ရေဒတ်သင်္ဘောတိဆောက်ရေးနှင့်ရေငုပ်သင်္ဘောစွမ်းရည်ကိုမြင့်တင်ပေးမှာဖြစ်ပြီးပတ်အနီးရှိဟက်ရစ်စန်မြို့အနီးတွင်ကွန်ဂျာစီသည်ဆယ်စုနှစ်တစ်ခုအတွင်းစုစုပေါင်းဒေါ်လာ25ဘီလီယံကုန်ချမည်လို့မျှော်လင့်ရပါတယ်။ Liberal Party ကောင်းဆောင်ဆူဇန်လေးသည် Jacinta Arbenz-Jimper Price ကိုအတိုက်ခံရှေ့သားမှယာတုမှထုတ်ပယ်ပြီးနောက်သူမရဲ့ဝန်ကြီးဌာနကိုပြန်လည်ဖွဲ့စည်းလိုက်ပါတယ်။အနောက်ဩစတြေးလျမှာ MP Melissa Price ကိုကာကွယ်ရေးစစ်မှုလုပ်ငန်းနဲ့ဝန်တန်းရေးရာအတိုက်ခံဝန်ကြီးအဖြစ်အစားထိုးခန့်အပ်လိုက်ပါတယ်။ဩစတြေးလျသည်ပါပွားနယူဂီနီနဲ့ကာကွယ်ရေးစာချုပ်သစ်ကိုတင်းနေတာနဲ့ယနေ့တွင်လက်မှတ်ရေးထိုးရန်စီစဉ်ထားပါတယ်။ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီနဲ့ကာကွယ်ရေးဝန်ကြီးရစ်ချတ်မိုင်းလ်စ်တို့သည်ဩစတြေးလျရဲ့ကိုလိုနီလက်အောက်တွင်1995ခုနှစ်အထိအုပ်ချုပ်ခဲ့တဲ့ PNG ရဲ့လွတ်လပ်ရေးနှစ်50ပြည့်ထိမ့်မှခန္ဓာအတွက်ပေါ့မော်စဗီတို့သွားရောက်ကြမှာဖြစ်ပါတယ်။ American သမ္မတဒေါ်နယ်ထရမ့်ကရုရှားပေါ်ပိတ်ဆို့မှုအသစ်များချမှတ်ရန်အစဉ်သစ်ဖြစ်နေတော်လဲနေတိုးနိုင်ငံများမှရုရှားထံမှရေနံဝယ်ယူမှုကိုရပ်တန့်မှသာဆောင်ရွက်နိုင်မည်ဖြစ်ကြောင်းပြောကြားထားပါတယ်။၎င်းရဲ့ Truthလူမှုအကောင့်တွင်တိုက်ခိုက်ရေးပို့စခု၌မစ္စတာထရမ့်ကနေတိုးရဲ့ဂတိကဝတ်သည်တရားရဂိုင်းနှုန်းအောက်သာယိုနေနေပြီးအဖွဲ့ဝင်နိုင်ငံတချို့မှရုရှားထံမှရေနံဝယ်ယူမှုမှတုံ့လောက်စရာဖြစ်ကြောင်းပြောကြားထားပါသည်။အရှေ့ရပွဲကောင်းသောညူဆော်ဝေလွှတ်တော်မှဂဲရက်ဝေါ့ဒ်အဒမပြုချင်မှုဖြင့်စီရင်ချက်မှထောင်ဒဏ်ချခံရပြီးနောက်ကာမားရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဖြင့်လေဘာပါတီကရွေးကောက်ခံလိုက်ရပါသည်။ပါတီတစ်ခုသည်ဆယ်စုနှစ်သုံးခုအတွင်းပထမဆုံးချိန်ကြားဖြတ်ရွေးကောက်ပွဲတစ်ခုကိုအနိုင်ရရှိတာဖြစ်ပြီးမစ္စတာမင်းအဆိုအအတွက်ပထမဆုံးသောအဓိကရွေးကောက်ပွဲဆန်းသတ်မှုကိုကိုစားပြုတယ်လို့သိရှိရပါသည်။မြမပြည်က DJ Violet ကိုမကင်ထွေထွေမွန်ဘာဝင်မန္တလေးမဟာအောင်မြေမြို့နယ်အမှတ်ကိုမြို့မရေစခန်းကအမှုဖွင့်အရေးယူလက်ရှိကြောင်းစက်တင်ဘာလ17ရက်ထုတ်စစ်ကော်မရှင်ရဲ့ထိန်းချုပ်ထားတဲ့သတင်းစာမှာဖော်ပြထားပါတယ်။သူမကိုဘာအမှုနဲ့ဖမ်းဆီးအရေးယူမေကိုတော့အတိအကျမသိရသေးပါဘူး။နေ့စဉ်သတင်းတို့ news flash များပုံမကြားသိရန် SPS language podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ